လယ်သမားတွေရဲ့အခွင့်အရေးတစုတစည်းတဲ့တောင်းဆိုနိုင်ဖို့ရည်ရွယ်ပြီးရခိုင်ပြည်နယ်လယ်သမားတမကဖွဲ့စည်းဖို့ပြည်နယ်တော်ဝန်ကလယ်သမားကိုယ်စားလှယ်တွေစုဝေးညှိနှိုင်းနေကြပါတယ်။လယ်ယာလုတ်သားရှာပါမှုမြေယာတိမ့်ဆိုက်ခံရမှုတွေကြောင့်ပွင့်ဖြိုးမှုလျော့လာနေတဲ့ရခိုင်ပြည်နယ်ကလယ်ယာလုပ်ငန်းကိုပြန်လည်ထူထောင်နိုင်ဖို့ကိုလည်းမျှော်လင့်နေကြတာပါ။ရခိုင်လယ်သမားညီလာခံမှာဘာတွေအဓိကထားပြီးတော့ဆွေးနွေးကြသလဲဆိုတာကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါရှင်။
ရခိုင်ပြည်နယ်တစ်ခုလုံးကိုကိုးစားပြုနိုင်မဲ့လယ်သမားတမကတစ်ခုဖွဲ့စည်းဖို့မြေပုံမြို့မှာဆွေးနွေးနေကြတာဖြစ်ပါတယ်။အစိုးရကပြန်လည်ပြစ်အပ်နေတဲ့တိမ့်ဆဲကံမြေရွေမူလပိုင်ရှင်လက်ဝယ်ပြန်ရောက်ရေးအပါအဝင်မဖြစ်ရှင်းနိုင်သေးတဲ့မြေသိမ်းရာသိမ်းကိစ္စတွေအတွက်ပါအစိုးရကိုတောင်းဆိုနိုင်ဖို့အထူးအခုဖွဲ့စည်းမဲ့ရခိုင်လယ်သမားတမကကရည်ရွယ်တယ်လို့ဥဆောင်သူတဦးဖြစ်တဲ့ဦးကျော်ဆန်းကပြောပါတယ
်။ဆိုတော့လည်းအဲ့ဒါကိုအတိုင်းအတာတူဖြစ်ရှင်းလာတဲ့အနေအထားမှာလက်ကျန်တွေတော့ရှိနေသေးတယ်ဗျ။အဲ့ဒီပုံမှန်လေးကျွန်တော်တို့ကတိုင်းသူတွေတမားတယောက်ရဲ့ဟိုဒီအမှန်တကယ်ပန်ဆန်းမှုကိုကျွန်တော်တို့ဟိုထိတ်ထိတ်တန်တန်ကြာပဲပြန်ပြီးရောက်ဦးမယ်အောင်ဆိုတဲ့အခက်ခံတာကကျွန်တော်တို့မှကျန်နေသေးတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီဘန်ကလေးပန်းပို့နိုင်အောင်ဆိုတဲ့ရည်ရွယ်ချက်လေးပါပါတယ်။ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ရည်ရွယ်ချက်၃ခုကိုအရှိခံပါလေရ။ပြီးတော့ကျွန်တော်တို့တောင်သူတွေတမားမြတ်ဤလူနေမှုဘဝအကျိုးစီးပွားကိုမြင့်တင်နိုင်ရန်ကျွန်တော်တို့နှိမ့်ကတော့ဒီရေရှိတာတော့တင်းစင်းဥပဒေနဲ့ညီငယ်မမရှိတော့မြေအဆုံဆုံးမှုများမြေအပင်းရှင်မှုများအကောက်ကွယ်နိုင်ရန်ပုံကတော့တောင်သူလေတမားများရာတင်းရထိုက်တော့အခွင့်အရေးကိုတောင်သူလေတမားများကိုယ်တိုင်အပြည့်အဝဖန်တီးနိုင်ရန်ဆိုတဲ့ရေရှိတဲ့ကုတ္တမှာအရှိခံနေကြ။
အာနာပိုင်းတွေရဲ့မြေယာသိစဲခံရမှုပြဿနာတွေကတော့တခြားပြည်နယ်နဲ့တိုင်းတွေညီတူရခိုင်ပြည်နယ်လည်းခံစားနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဥသိမ်းစင်အစိုးရလက်ထက်လွှတ်တော်မှာတော့မြေယာစီစီရေးကော်မတီတရားဖွဲ့စည်းစီစစ်ခဲ့ပေမဲ့မြေယာပြဿနာကထိထိရောက်ရောက်တော့မပြေလည်သေးပါဘူး။အခုအစိုးရတက်လက်ထံမှာဒုတိယသမ္မတဦးဆောင်ပြီးပြည်နယ်နဲ့တိုင်းဒေသကြီးတွေမှာလေယာဉ်မြေစီစီရေးကော်မတီတွေဖွဲ့ဆောင်ရွက်နေတာကလည်းထိရောက်မှုမရှိသေးဘူးဆိုပြီးမြေပုံမြို့နယ်လွှတ်တော်အမှဥဖေတန်းကပြောပါတယ
်။ဟောရခိုင်ပြည်နယ်မှာတော့အများအားဖြင့်တော့ဟိုဒီတက်ကသိင်းကြီးတွေကများပါတယ်ဗျ။ငကိုကတိုင်းရင်၃လေးရင်းပဲရှိတာကဒီဒီနောက်တနာပါစီဆိုရတယ်လာပြီးနောက်ပိုင်းမှာတိုင်းရင်တပ်ဖွဲ့53ခုရှိရတဲ့အခါမှာဒီတိုင်းရင်တပ်ဖွဲ့တွေတက်တိဆောက်ရတဲ့နေနေရာတွေတိမ့်နေမှာအများကြီးပါဝင်သွားပါတယ်။ရခိုင်ပြည်နယ်အတိုင်းဒါနဲ့တော့ကျွန်တော်တို့မှာမြေပြန့်ဒေသတို့ကိုချပါပါတယ်။အထူးသဖြင့်ဒီမြေပြန့်ဒေသတွေကိုလည်းသူတို့တက်တိဆောက်ရတဲ့နဲ့တိမ့်နေတဲ့အခါမှာအဲကျွန်တော်တို့ဒီနေရာပြတ်တာတွေအများကြီးရှိလာတယ်။အဲ့ဒီဒီရောက်တော်တွေကိုဟုတ်တင်ရှင်းလင်းပြီးတော့ဒီပေါ်မှာစိတ်ကြိုးကြတဲ့နေတွေကြပြန်တော့လေအဲတက်တွေကသူတို့စီးပွားရေးလုံငန်းတွေအတွက်အယောင်ကန်တို့ဘာလို့တိဆောက်တာတွေမလဲအဲပိန်းရှိထားပြီးတော့ခုတိုင်ကြာမပေးရလဲရှိပါတယ်အဲ့တော့ဒီတဘာဝတရားနေအကြောင်းဒီလိုတာရိုးတွေကျိုးပေါက်ပြီးတော့ဆောင်းနိုင်ဝင်သွားတဲ့အခါမှာကျွန်တော်တို့လက်သမားတွေကြာမဆဲဖို့နိုင်တဲ့အဲဒီလိုဒုက္ခရောက်နေတာတွေရှိတော့ဒီကိစ္စကကျွန်တော်တို့အများကြီးဖြစ်တဲ့လက်သမားတွေအတွက်တော်တော်ကိုပြတ်နာဖြစ်ပါတယ်
ရခိုင်ပြည်နယ်တွင်အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းမှာမြေယာသိမ်းဆဲဆုံးရှုံးမှုတွေရဲ့တစ်ဖက်မှာလယ်ယာလုတ်သားရှားပါမှုနဲ့လည်းကြုံတွေ့နေကြရတယ်လို့ဒေသခံလယ်သမားတွေကပြောပါတယ်။အခုရခိုင်လယ်သမားတမကဖွဲ့စည်းရေးညှိနှိုင်းကံမှာတော့ရခိုင်ပြည်နယ်မြို့နယ်ဆက်ခွန်မြို့နယ်နဲ့ချင်းပြည်နယ်ပလောဟွာမြို့တို့ကလယ်သမားကိုယ်စားလှယ်တွေတက်ရောက်နေကြပြီး၃ရက်ကြာဆွေးနွေးမှာဖြစ်ပါတယ်ရှင်။